စက်တင်ဘာလ29ရက်မနေ့ပိုင်းကကုလသမဂ္ဂထွေထွေညီလာခံကြီးမှာနိုင်ငံတော်သမ္မတဦးသိန်းစိန်မင်ကွန်းပြောခဲ့ပြီးတဲ့နောက်ပိုင်းမှာနောက်ထပ်ဘာအစီအစဉ်တွေလုပ်ခဲ့တယ်လဲဆိုတာကိုနယူးယောက်မြို့မှာကိုရိုင်းသွားရောက်သတင်းယူနေတဲ့ VOA မြန်မာပိုင်းဌာနမှဦးသန်းလွင်ထွန်းကိုအခုလိုဆက်သွယ်မေးမြန်းထားပါတယ်။ဦးသန်းလွင်ထွန်းအခုကုလသမဂ္ဂထွေထွေညီလာခံကြီးမှာသမ္မတဦးသိန်းစိန်ကမင်ကွန်းပြောပြီးတဲ့အခါမှာနောက်ထပ်ဘာအစီအစဉ်တွေများလုပ်ခဲ့ပါသေးလဲ။
โอเคဒီမင်္ဂလာပြောပြီးပြင်မှာပေါ့เนาะနေ့လယ်ပိုင်းမှာဒီရောင်မျိုးတော့ဒီမြန်မာနိုင်ငံကုလသမဂ္ဂရုံးပေါ့เนาะမြန်မာနိုင်ငံဆိုင်ရာပံ့ရုံးမှာ US ASEAN Business Council လို့ခေါ်တဲ့အခြား ASEAN အဖွဲ့နဲ့ American စီးပွားရေးကုမ္ပဏီအသင်းရဲ့ကြီးမှုပြီးတော့မြန်မာနိုင်ငံမှာယင်းကြီးမြှောက်နှံမှုတွေလုပ်ကျင်နေတဲ့စီးပွားရေးသမားတွေပေါ့เนาะသူတို့တွေရဲ့နဲ့ဖိတ်ဆုံးခွင့်လေးတခုဟိုတည်တံ့လုပ်ပြီးပါတယ်မီဒီယာတွေဘာတွေတော့ဟိုကြီးကြီးဖိတ်တာတော့မရှိပါဘူးဒါပေမဲ့လည်းကျွန်တော်အနေနဲ့ပြလာသူအနေနဲ့သွားရောက်ပြောဆက်ခွင့်ရခဲ့ပါတယ်အဲ့မှာသမ္မတကြီးကလောလောဆယ်အားဖြင့်ဗမာပြည်မှာရှိနေတဲ့စီးပွားရေးနဲ့ပြည်ပြင်ပြောင်းလဲမှုတွေအကြောင်းတွေကိုတာပြီးရှင်းပြပါတယ
်ဟုတ်ကဲ့အဲ့ဒီစီးပွားရေးမှာစီးပွားရေးနဲ့ပတ်သက်ပြီးတော့ထူးထူးခြားခြားဘာအချက်တွေများပြောသွားပါသေးလဲ
ပထမဆုံးဆက်ရှင်းတာကတော့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုအခြေအနေပေါ့နော်ပြည်ပြင်ပြောင်းလဲမှုအခြေအနေကခန္ဓာဖောင်းစုံပြည်ပြင်မှုဖြစ်နေတယ်ဆိုတဲ့အကြောင်းနဲ့သူစပါတယ်နိုင်ငံရေးဘက်မှာရောစီးပွားရေးဘက်မှာရောနှစ်ဖက်စလုံးပြည်ပြင်ပြောင်းလဲမှုတွေလုပ်နေတယ်ဒီလိုပြည်ပြင်ပြောင်းလဲမှုတွေလုပ်တဲ့နေရာမှာနှစ်ခုစလုံးပေါ့နော်ဂျိုင်းသူပြောင်းမှာမှရေရှည်ခံမယ်ဆိုတဲ့အကြောင်းနဲ့သူအနေနဲ့နောက်မဆုတ်တန်းလက်ဆုတ်သွားပါမယ်ဆိုတဲ့အကြောင်းပြောတာပေါ့နော်မြန်မာနိုင်ငံမှာဒီလူမျိုးနံမှုတွေလုပ်ချင်တဲ့စီးပွားရေးသမားတွေကိုပါမခံချက်ပေးတဲ့ဘောပဲပေါ့နော်
တို့နိုင်ငံသားဓာတ်ရိုက်ယင်းနည်းမြုံနံမှု foreign direct investment နဲ့ပတ်သက်လို့ရောဟိုဘာလေးထပ်ပြောတော့ပါသေးလေ
အတိအကျတော့ဓာတ်ရိုက်ယင်းနည်းမြုံနံမှုတွေကအခွင့်အလမ်းတွေရှိလာတယ်ပေါ့နော်အခွင့်အလမ်းကောင်းတယ်ဆိုတာတော့ပြောပါရစေအဲဒါသဖြင့်မြန်မာနိုင်ငံဒီညာနေတာဒီယုံနိုင်ငံတို့အိန္ဒိယတို့ဘင်္ဂလားဒေ့ရှ်တို့တကယ်ဒီလိုနေရာတွေနဲ့နှီးစားရှိနေတဲ့အာရှမှာလည်းအထက်ကျရှိတဲ့နေရာမှာရှိတဲ့ဈေးကွက်အားဖြင့်ယင်းနည်းမြုံနိုင်ငံလားလားတွေ IT ပေါ့နော်ဒီနည်းပညာပိုင်းတွေမှာလောက်အားအရင်ပြတဲ့နေရာတွေမှာဒါရောက်ပြောယင်းနည်းမြုံနံမှုလုပ်နိုင်တယ်ဆိုတဲ့အကြောင်းလေးပြောရလေ။ဒါပေမဲ့စိတ်ဝင်စားစရာကောင်းတဲ့အချက်ကမြန်မာနိုင်ငံရဲ့ယင်းနည်းမြုံနံမှုနဲ့စီးပွားရေးအခွင့်အလမ်းတွေဟာအရင်တုန်းကနှီးစက်တဲ့လူငယ်စုအဆိုင်ဝိုင်းတွေပဲရတဲ့အခြေအနေရှိခဲ့တယ်။တက်မတော်ကပဲကြီးစိုးပြီးတော့ထုတ်ကင်ထားတဲ့စီးပွားရေးသဘောမျိုးတွေဖြစ်နေတယ်။ဒီနေ့ကြာလို့ရှိရင်တော့စီးပွားရေးလုပ်ငန်းတွေဟာနိုင်ငံသားတိုင်းမှာစီကံဥပဒေပိုင်းမှာခွင့်ပြုထားတဲ့အတိုင်းကိုယ်စွမ်းရှိသလောက်လုပ်ကင်ဝင်ရတဲ့စီးပွားရေးမျိုးဖြစ်လာကြရမယ်။နိုင်ငံခြားသားတွေကလည်းလာရောက်ပြီးတော့ဟိုယင်းနည်းမြုံနံမှုတွေသုတ်သိမ်းလာနိုင်တဲ့ပေါင်းစပ်နိုင်တဲ့ယုံကြည်မှုရှိလာနိုင်တဲ့စီးပွားရေးအခြေအနေမျိုးဖြစ်အောင်ဖန်တီးမိမယ်လို့သူပြောပါတယ
်။သမ္မတကြီးကနောက်ကြောင်းပြန်မလှည့်ဖို့အတွက်ကိုသူအာမခံပြီးတော့ကုလသမဂ္ဂညီလာခံမှာပြောသွားတယ်လို့ကျမတို့ကြားရပါတယ်။အဲ့ဒါနဲ့ပတ်သက်လို့ရောစီးပွားရေးနဲ့ဆက်နွယ်ပြီးတော့ထပ်ပြီးတော့မြန်ပြောသွားတာရှိပါသေးလား။
အဓိကတော့နောက်ကြောင်းမပြန်ဘူးဆိုတာတဲ့ရင်းနှီးမြှုပ်နှံသူတွေစိတ်ချလက်ချဖြစ်အောင်ပေါ့နော်ဟိုအခုလက်ရှိအချိန်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေထဲမှာပါဝင်တဲ့အကြောင်းလေးတွေကိုလည်းနည်းနည်းရှင်းပြတာရှိပါတယ်ဟိုရင်းနှီးမြှုပ်နှံမှုတွေရက်ကနေပြီးတော့သူအနေနဲ့စိတ်ချလက်ချပြအောင်အာမခံပြီးကာဝယ်ပေးနိုင်တဲ့အကြောင်းပေါ့နော်ဒါပေမဲ့လည်းမြန်မာနိုင်ငံရဲ့အာမခံလုပ်ငန်းစနစ်တို့ဘာလို့ဆိုတာကတော့စဉ်းစားနာမရှိသေးတဲ့အတွက်ကြောင့်မို့ဒါတွေကိုဟိုဆက်ပြီးလုပ်ရမယ်အုံးမယ်ဆိုတော့ပြောသွားတယ်ခင
်ဗျဩဟုတ်ကဲ့ရှင်ကျမဟိုနောက်ဆုံးတစ်ခုမေးချင်ပါတယ်ဒီဟိုမလာခင်တုန်းကသမရရဲ့ယင်းနှီးမြှုပ်နှံမှုဥပဒေကိုအတည်ပြုပေးဖို့ကိစ္စကိုတော့ခဏရပ်ထားခဲ့တယ်ပေါ့နော်ဒီပို့ကုန်တင်သွင်းမှုကိုအမေရိကန်ဘက်ကနေပြီးတော့တားဆီးထားတာကိုဖျက်သိမ်းမပေးသေးတဲ့အတွက်ကြောင့်ဒီဥပဒေကိုသူလက်မှတ်မထိုးနိုင်သေးဘူးလို့ကြားပါတယ်အခုတော့ဒီတားမြစ်ချက်ကိုဖျက်သိမ်းပေးလိုက်ပြီးဖြစ်တဲ့အတွက်ဒီဥပဒေကမကြခင်ထွက်လာတော့မယ်လို့မျှော်လင့်ကြရတာပေါ့နော
်အဲဒီအကြောင်းလေးလည်းယင်းနှီးမြှုပ်နှံမှုဥပဒေတွေကိုသမရကနေလက်မှတ်ထိုးပေးလိုက်လို့ရှိရင်ဒီဖြစ်တော့မယ်ဆိုတဲ့အကြောင်းလေးရောကြည့်ပြောပါပါတယ်ဒါအပြင်ကိုတယောက်ချင်းစီလက်တွေ့လုပ်နေတဲ့အခြေအနေလေးတွေမှာအခက်အခဲလေးတွေနဲ့ပတ်သက်ပြီးတော့တင်ပြရတာလေးလည်းရှိလာတယ်လေဥပမာအားဖြင့်ဆိုလို့ရှိရင် General Electric ကုမ္ပဏီကြီးကနေပြီးတော့ကိုယ်စလဲရထားပြီးတော့ဒီကနေလုပ်တဲ့ CAT scan machine တွေပေါ့နော်စိပက်ဆိုင်ရာဟိုတက်မှန်ရိုက်တဲ့ PC တွေအဲ့ဒါတွေကိုတယောက်နေမှာဝယ်ဝင်ပြရတဲ့အတွက်ဟိုသုံးတဲ့အတွက်ကျေးဇူးတင်ကြောင်းပြောတယ်ဒါပေမဲ့လည်းဒီကနေပြတ်စ်ထုတ်လုပ်တဲ့ generator တွေပေါ့နော်အဲ့ဒါတွေကရန်ကုန်မှာတက်ဆင်မှုနဲ့ဝယ်ယူဖို့ကိစ္စတွေကငွေကတော့နှိမ့်နိုင်ထားတာရှိနေမယ်နောက်ပိုင်းငိုင်းထားတာကြီးကဘုန်းကြီးအပြောင်းလဲတွေဖြစ်ပြီးတော့ဘာကနေဆက်လုပ်အောင်မသိဘူးဆိုတော့၄ဘုံမျိုးတွေအထိလက်တွေ့ကြကြမျိုးပေါ်နေမိတာကြားရပါတယ
်။ဘုရားကြီးက
တော့ဘာပြောပြောလဲဆိုတော့ဒီလိုကိစ္စမျိုးတွေမှာဆိုရင်အထူးသဖြင့်ဒီကိစ္စမျိုးဆိုလို့ရှိရင်ရင်းတော့ဝင်းကြီးဌာနနှစ်ခုနဲ့ဆက်ဆံနေရနေအခုဝင်းကြီးဌာနတစ်ခုရဲ့လုပ်တဲ့အတွက်တော့ဆောင်မလို့ဆက်သွယ်ရတဲ့လုပ်ငန်းကိန်းကန်တွေပို့ပြီးချောင်းငွေလာအောင်ပို့ပြီးတော့စီစဉ်ပေးပါမယ်ဆိုရင်တော့အာမခံပြောသွားတာကြီးကျွန်တော်ကြားရပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးသန်းလင်ထွေးဒီဒါကတော့နယူးယောက်မှာသတင်းသွားပြီးတော့ယူနေတဲ့ဒီ VOA မြန်မာပိုင်းဌာနမှူးနဲ့ ီတွေ့ဆုံမေးမြန်းခဲ့တာပါနောက် US ASEAN Business Council မှာသမ္မတဦးသိန်းစိန်တွေ့ဆုံဆွေးနွေးနေတော့မှာပဲကချင်တိုင်းသားလူငယ်60လောက်အဲ့ဒီအဆောက်အုံရှိမှာလာပြီးတော့ဆန္ဒပြခဲ့ကြပါလေအဲ့ဒီဆန္ဒပြသူတွေကကိုယ်စားလှယ်တွေကိုကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ရုံးထဲကိုဖိတ်ခေါ်ပြီးတော့သမ္မတနဲ့တူလိုက်ပါလာတဲ့နေဆက်ရေးရာဝန်ကြီးဒီဒုတိယဗိုလ်ချုပ်ကြီးသိန်းထေလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဒီဝန်ကြီးဌာနဝန်ကြီးဦးခင်ကြီးသမ္မတရုံးဝန်ကြီးဦးစိုးသိန်းတို့ကခေါ်ယူတွေ့ဆုံပြီးတော့အချင်းပြင်းတဲ့အခြေအနေနဲ့ပတ်သက်လို့အချင်းတော်ကြာရင်းနှီးနှီးဆွေးနွေးရှင်းပြခဲ့တယ်လို့သိရပါတယ်။အခုလိုမတူညီတဲ့သဘောထားပိုင်ရှင်ဒီဆန္ဒဖော်ထုတ်သူတွေကိုမြန်မာအစိုးရကိုယ်စားလှယ်ရုံးထဲကိုရင်းနှီးနှီးတွေ့ဆုံရှင်းပြခဲ့တာကိုဒီတွေ့ခဲ့ရတယ်လို့ကျွန်တော်တို့သိရပါတယ်ရှင်။